မင်္ဂလာပါဦးတင်မောင်တန်းရှင်
ဟုတ်ကဲ့မင်္ဂလာပါခင်ဗ
ျဒီပြီးခဲ့တဲ့မေလရဲမှာနေစီမချသတင်းထောက်များအဖွဲ့ရနေပြီးတော့2022ခုနှစ်အတွက်ဒီသတင်းလွတ်လပ်ခွင့်နော်အညွန်ငိမ့်တိုင်းတာရာတွေကိုထုတ်တာမှာနိုင်ငံ180မှာမြန်မာက186ချိတ်ပါတယ်အလားတူပဲဒီ Hanky ဒီ Misery Index ပေါ့နော်ဆင်းရဲဒုက္ခတိုင်းတာမှုပေါ့အဲ့ဒါမှလည်းမြန်မာက159မှာ39ချိတ်ပါတယ်အဲ့တော့ဒီလိုနိုင်ငံရဲ့အညွန်ဂိမ်းတွေတမတ်ချက်တွေဒီဟာတွေတိုင်းတာတာတွေကိုထုတ်နေတာဟာလက်တွေ့မှာအကျိုးရှိတယ်လို့ထင်ပါသလား
ကျွန်တော်တို့ဒီအဲ့ဒီအညွန်ဂိမ်းဒါမှမဟုတ်အစ်စ်တွေကိုထုတ်ပြန်တဲ့အဖွဲ့ရဲ့ရည်ရွယ်ချက်ကိုကြည့်ရမှာပေါ့နော်သူရည်ရွယ်ချက်ကများသောအားဖြင့်တော့ဒီလိုတိုင်းတာကြတယ်ဆိုတော့ကအဲ့ဒီနိုင်ငံတွေမှာပြုပြင်ပြောင်းလဲရေးတွေလုပ်ဖို့အတွက်အထောက်အကူပြုအောင်ဆိုတဲ့သဘောပေါ့နော်အကျိုးရှိမရှိဆိုတာကတော့အဲ့ဒီနိုင်ငံရဲ့မူဝါဒရည်မှန်းချက်တွေပေါ်မှာမူတည်မယ်ပြီးရင်အဲ့ဒီကာလပေါ့အစိုးရရဲ့သဘောထားပေါ်မှာမူတည်မယ်ပြီးရင်ကျွန်တော်တို့အကျိုးရှိလားမရှိလားဆိုတာကတော့ကြည့်တဲ့သူရသတ်မှတ်ချက်ပေါ်မှာမူတည်မှာပေါ့နော်ဒီထက်မှာပါဝင်ပတ်သက်တဲ့လူတွေအားလုံးအပေါ်မှာတက်ရောက်မှုမရှိဘူးဆိုရင်တော့အစိတ်ပိုင်းတချို့ပေါ်မှာတော့တက်ရောက်မှုရှိမယ်လို့ကျွန်တော်ထင်တယ်ဥပမာဆိုတော့အစိုးရဆိုရင်အစိုးရထဲမှာလက်ရှိအာဏာရထားတဲ့လူရှိတယ်ပြီးရင်လက်ရှိအနာရထားတဲ့ထက်မှမပြုတ်ပြင်ပြောင်းလဲလှုပ်ချင်တဲ့လူရှိတယ်မလှုပ်ချင်တဲ့လူရှိတယ်ဆိုရင်ဒီလိုညှင်းငိမ့်နေတာပြုတ်ပြင်ပြောင်းလဲလှုပ်ချင်တဲ့သူတွေအတွက်တော့တတိတဖုံသူသုံးဖို့အတွက်အကျိုးရှိတယ်ဒီပြိုင်ထဲမှာပဲကျွန်တော်လွတ်တော်ထဲမှာရှိမယ်လွတ်တော်ကအစိုးရကိုစောင့်ကြကြည့်ရှုနေရတယ်အဲ့တော့ဒီအစိုးရနဲ့လွတ်တော်ရဲ့ဓာတ်ကြားထဲမှာနိုင်ငံရေးပါတီတခါလေလွတ်တော်မှာအများစုရတဲ့ပါတီဖြစ်ချင်ဖြစ်မယ်ညွန်ပေါင်းဖြစ်ချင်ဖြစ်မယ်အဲ့လိုဝေဖန်ဖို့အတွက်သုံးသပ်ဖို့အတွက်အခြေအနေကိုကြည့်ဖို့အတွက်လည်းအကျိုးရှိတတ်တယ်အဲတခါကျွန်တော်တို့အရက်ပဲအဖွဲ့အစည်းတွေနဲ့မီဒီယာပေါ့နော်။ညာသောအဖြစ်တော့အကျိုးရှိတတ်တာများတယ်လို့ကျွန်တော်ထင်ပါတယ်
။ဒီတော့ဆရာဒီလိုဒီတိုင်းတာမှုအညွန်ကိန်းတွေကမြန်မာနိုင်ငံအတွက်ကောတည်ရောက်မှုရှိမယ်လို့ထင်လားဆရာ
။တချို့အညွန်ကိန်းတွေကမြန်မာနိုင်ငံအတွက်တည်ရောက်မှုရှိခဲ့တယ်။လက်ရှိစစ်ကောင်စီဘက်မှာတည်ရောက်မလားမတည်ရောက်ဘူးလားဆိုတာတော့အဲကျွန်တော်မပြောတတ်ဘူးပေါ့နော်။ဒါပေမဲ့စစ်ကောင်စီရဲ့လက်ရှိအနေထားအရသူကနိုင်ငံရေးတိုက်ပွဲတစ်ခုလိုပဲမြင်နေတဲ့အတွက်ကြောင့်ဒါတွေဟာသူ့ကိုတိုက်ခိုက်ဖို့အတွက်ဒါလုံနေကြတယ်နိုင်ငံကြီးတွေအားလုံနေကြတဲ့အစီအစဉ်တွေဖြစ်နေရှုမြင်ကောင်းရှုမြင်နိုင်ပါတယ်ဒါပေမဲ့ဒါကိုဖွံ့ဖြိုးတိုးတက်ရေးတောင်းကနေမှကြည့်ပြီးတော့ရှုမြင်သုံးသပ်ခဲ့တာလည်းရှိခဲ့ဘူးပါတယ်တိုင်းတာမှုတိုင်းကိုတော့မကြည့်ဘူးပေါ့နော်ဆိုတော့အဲ့ဒီအချိန်မှာတက်လာတဲ့အစိုးရကစိတ်ဝင်စားမှုပေါ့ဒါတက်လာတဲ့အစိုးရဆိုတာတောင်မှပဲအစိုးရတစ်ဖွဲ့လုံးအနေနဲ့လူတိုင်းကစိတ်ဝင်စားခြင်းမှာစိတ်ဝင်စားမှာသက်ဆိုင်ရာဌာနတစ်ခုရဲ့ဝင်ကြီးသူ့ရဲ့တာဝန်ရစိတ်ဝင်စားတဲ့အပေါ်မှာမူတည်တတ်တယ်လို့ကျွန်တော်ထင်တယ
်ဘလူတိုင်းတာမှုမျိုးကိုအလေးထားခဲ့တာရှိပါသလဲ
ကျွန်တော်တို့ဒီဥသိစိတ်အစိုးရလက်ထက်မှာတော့ကျွန်တော်တို့အထူးသဖြင့်ကြီးခဲ့တာက doing business ပေါ့နော်ဒီလုပ်ငန်းလုပ်တာကင်တာပတ်ဝန်းကျင်ကမ္ဘာပံတိုက်တာတဲ့ဟာကဒါကြီးခဲ့ရှုခဲ့ပြီးတော့လောက်ကင်ခဲ့တာတွေတွေ့ရတယ်အဲ့ဒီအချိန်တုန်းကဆိုရင်ကျွန်တော်တို့ဒီသမရယုံကနေမှဒီကမ္ဘာပံအစိခါသာထွက်ပြီးချက်ချင်းပဲသူတို့နောက်နှစ်ရက်လောက်ကြာမှအစည်းအဝေးကိုခေါ်တယ်ချက်ချင်းအစည်းအဝေးခေါ်တယ်နောက်နှစ်ရက်လောက်မှကျင်းပတယ်ကျင်းပပြီးတော့သက်ဆိုင်ရာဌာနတွေပေါ့နော်ဒီထဲမှာတိုင်းတာချက်ထဲမှာပါတဲ့လုပ်ငန်းတွေနဲ့နွယ်နေတဲ့ဌာနတွေကဘယ်လိုပြုပြင်ပြောင်းလဲလုပ်ကြမလဲဆိုတာကိုလုပ်တယ်နောက်ပြီးတော့တောက်လျှောက်ပေါ့နော်ဆက်ပြီးတော့ကျွန်တော်တို့လာတိုင်းပေါ့လာတိုင်းမှာအစီအွေကျင့်ပသွားတယ်မြန်မာနိုင်ငံအနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ဒီလုပ်ငန်းလုပ်တာကင်တာလုပ်ပိုင်ခွင့်ပေါ့နော်ဒါမဲ့ကတ်မကောင်းအကြောင်းမလားဆိုတာပဲပေါ့နော်ဒီ measurement ကနော်တကယ်ဖွံ့ဖြိုးတိုးတက်မှုဘက်ကိုမသွားဘူးဆိုပြီးတော့ပြန်လည်ဝေဖန်သုံးသပ်ကြတာတွေရှိတယ်ကြောင့်ကမ္ဘာပံက2021ခုနှစ်မှာလာထင်တယ်နော်ကျွန်တော်ပြန်ရက်ပြက်လိုက်တယ်ဒါပေမဲ့အခုမကြခင်မှာအဲ့ဒီတိုင်းတာချက်တစ်ခုအသက်တစ်ခုနဲ့ပြန်ပြီးထွက်လာမယ်နိုင်ငံတွေကိုကြည့်အောင်မယ်ဆိုပြီးတော့လည်းကျွန်တော်ဖတ်ရတယ်
။နောက်တစ်ခုကပါဒီမီဒီယာလွတ်လပ်ခွင့်ကိုဖြေလျှော့တဲ့အခါမှာရောဒီလိုတိုင်းတာမှုတွေကိုအသုံးပြုခဲ့ပါသလား
။ကျွန်တော်စကားပြောမိသလောက်ထိတော့ပြောကြည့်မိသလောက်ထိတော့အသုံးပြုခဲ့တယ်လို့မထင်ဘူးပေါ့နော်။ဒါပေမဲ့လို့ဒီမီဒီယာကိုလွတ်လပ်အောင်တော့ဘာတွေလုပ်မယ်ဘယ်ဥပဒေတွေကိုဖြေလျှော့မယ်ဥပဒေတွေကိုဘယ်လိုအစားထုတ်မယ်နောက်ပြီးတော့မဆာဘီစစ်စစ်ရဲ့ဆက်ပြီးတော့ကျွန်တော်တို့ဒီဖြတ်သိမ်းမှုအထိပေါ့နောက်ဆုံးရှော့သွားဖို့ဖြတ်သိမ်းမှုအထိကျွန်တော်တို့စီမံဆောင်ရွက်ခဲ့တာတွေတော့ရှိတယ
်တရားဥပဒေစုမှုရေးနဲ့ပတ်သက်ပြီးတော့ဒီလိုတိုင်းတာချက်တွေနဲ့ဆောင်ရွက်ခဲ့တာရှိပါသလား
တိုင်းတာကျက်တဲ့ဆောင်ရွက်တယ်လို့တော့ကျွန်တော်မကြဘူး။ဒါပေမဲ့လို့တရားဥပဒေစိုးမိုးရေးကအမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ရဲ့ပင်မပေါ့နော်။မူဝါဒဖြစ်တယ်ဆိုတဲ့အတွက်ကြောင့်အဲ့ဒီအစိုးရလက်ထက်မှာဒီတရားဥပဒေစိုးမိုးရေးကိုအဓိကထားပြီးဆောင်ရွက်တယ်ပေါ့နော်။ဆောင်ရွက်တဲ့အခါမှာအဲဒီလိုပြုပြင်ပြောင်းလဲကျင်နေဆိုလို့ရှိရင်ကိုဒီကျွန်တော်တို့အကူအညီပေးတဲ့အဖွဲ့အစည်းတွေကအစီအစဉ်တွေကိုထည့်လာတယ်လှုပ်လာတယ်ဥပမာအဖြစ် USAID ရဲ့ဆိုရင် Rule of Law Program ဆိုပြီးတော့လှုပ်လာတယ်ကျွန်တော်မှတ်မိလောက်ဆိုလို့ရှိရင်မလာရှုပ်ဆိုလို့ရှိရင် Rule of Law Center ဆိုပြီးတော့ Center တခုဖွင့်တယ်ဖွင့်ပြီးတော့အဲကျွန်တော်တို့ဒီတရားဥပဒေနဲ့သက်ဆိုင်တဲ့เนาะဒီခုနတရားဥပဒေစိုးမိုးရေးနဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေကိုသင်တန်းတွေပေးကြတယ်နောက်ပြီးတော့အဲသူတို့ကလည်းတိုင်းတာကြီးရှုတာတွေရှိမှာပေါ့เนาะဒီတရားဥပဒေစိုးမိုးရေးကိုနိုင်ကိုကသူ့ရဲ့လုပ်ငန်းအတော်ကြာတယ်เนาะကျွန်တော်တို့ဒီရေဘူးရနိုင်ငံတွေကိုတရားဥပဒေစိုးမှုရှိလာပြီလို့နိုင်ငံတွေကိုလေ့လာတဲ့အခါမှာကိုကเนาะကျွန်တော်တို့ပြန်မြနှစ်ပေါင်း40လောက်လိုအပ်တယ်ဒီပြည့်ပြည့်ပြောင်းလဲလုပ်ငန်းတွေဆိုတော့ဒါကအကြာဆုံးလုပ်ငန်းထဲမှာပါပါတယ်တရားဥပဒေစိုးမှုရေးဆိုတာเนาะသူတော့ဒီတော့လူတွေထည့်တယ်လို့ချက်ချင်းလိုက်ရင်အစ်စ်နေတက်သွားတာเนาะအစ်စ်နေများသွားမှာတော့ဒီလိုကတော့မဖြစ်နိုင်ပါဘူ
းဒီမြန်မာနိုင်ငံကအချင်းဖြဲချစားမှုဟိုအညွန်ကိန်းမှာလဲတော်တော်လေးကိုစိုးရတဲ့အစ်စ်မှရှိပါတယ်နောက်အချင်းဖြဲချစားမှုတိုက်ဖြဲရေးကော်မတီကိုလည်းအရင်တော့ဖွဲ့စည်းခဲ့တာလည်းရှိပါတယ်ဒါပေမဲ့ဒီကော်မတီပေါ်မှာတိတ်ပြီးတော့ထိရောက်မှုမရှိဘူးဆိုပြီးတော့ဝေဖန်ခဲ့ကြပါတယ်
ဟုတ်ပါတယ
်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ကောဟိုဘယ်လိုသုံးသပ်ပေးခြင်းပါတယ်လဲဆရာ
အချင်းဖြဲချစားမှုကော်မတီကိုကျွန်တော်တို့အဓိကတိုက်တာလဲအဖွဲ့ကတော့ Transparency International ပေါ့เนาะနိုင်ငံတကာပွင့်လင်းပြင်သာရေးအဖွဲ့အကြီးပေါ့ဆိုတော့တိုက်တာတဲ့အချက်ရလဲမြန်မာနိုင်ငံရဲ့အကျင့်ပြချစားမှုကအတော်လေးအောက်မှာရှိနေတယ်တော်တော်စုစုပေါင်းပေါင်းရှိတယ်နောက်ဒါမဲ့ပြည်ပြင်းပြောင်းလဲတွေစလှုပ်လာတယ်ဦးသိန်းစိတ်လက်ထက်မှာတော့စမ်းစုကြည်လက်ထက်မှာပါအဲ့ဒီမှာအတွေ့အကြုံကကျွန်တော်တို့တွေ့ရတာဘာလာပြီးတွေ့ရလဲဆိုတော့ဒီချက်ချင်းနိုင်ငံတိုးတက်အောင်လုပ်ဖို့ပါတခြားအရင်နဲ့လည်းသွားချိန်ရတယ်။ဥမာဥသိစိတ်လက်ထက်ပါဆိုလို့ရှိရင်ဒါအရင်စစ်စိုးရလက်ထက်မှာအမှန်တမ်းအကျင့်ပြချစားပြီးတော့နေခဲ့ရတယ်ပြောင်းလဲရတယ်ပြောင်းလဲရတယ်တခြားပြုပြင်ပြောင်းလဲရေးတွေစိုးစိုးကပြောတယ်လို့စီဝိုင်းလောက်တာကိုက်တာပတ်ဝန်းကျင်အတွက်ဖြေရှင်းရမယ့်အရာရှိတယ်။အဲ့ဒီအခါမှာဒီလိုအကျင့်ပြချစားမှုကိုလှုပ်လိုက်တဲ့အတွက်ကြောင့်မို့လို့ဒီဘက်ကပြုပြင်ပြောင်းလဲရေးကိုသွားပြီးထိခိုက်မလားဆိုတဲ့ဟာကိုလည်းပြန်ပြီးချိန်ရတယ်change ကြတယ်လို့ကျွန်တော်နားလည်တယ်ပေါ့နော်ဆိုတော့အဲ့ဒီအချိန်တုန်းကဆိုလို့ရှိရင်အဲ့ဒီအချိန်မှာပေါ့ဗောနော်စကားစပေါ့ Transparency International ကနိုင်ငံတွေကိုကူညီဖို့အတွက်ဆိုပြီးတော့integrated system assessment ဆိုတာလုပ်တယ်ယူဖြောက်ပတ်မှုနော်စနစ်တွေကိုတဲမှာဖြောက်ပတ်မှုစနစ်တွေကိုဘယ်လိုများတိဆောက်မလဲဆိုတဲ့ဟာကိုသူတို့အကဲဖြတ်တယ်ပြီးရင်နိုင်ငံတွေကိုကူညီတဲ့ဟာရှိတယ်အဲ့ဒီကနေသူကတခါ model တစ်ခုအနေနဲ့ကောင်းပြီဒါဆိုနိုင်ငံတွေကအဲ့ဒီလိုတွားဖို့အခက်ခဲရှိနေလို့ရှိရင်ပို့ပြီးလွယ်ကူအောင်ဆိုပြီးတော့ဒီမြို့နယ်တနယ်မှာစပြီးတော့လုပ်ကြည့်အောင်ဆိုပြီးတော့ကျွန်တော်တို့အစိုးပြုတာတွေလည်းမြန်မာနိုင်ငံမှာရှိခဲ့တယ်ဒါပေမဲ့မဖြစ်ခဲ့ဘူးပေါ့နော
်အညွန်ကိန်းနေပေါ့နော်နိုင်ငံတစ်ခုရဲ့တတ်မှတ်ချက်အညွန်ကိန်းနေဒီလိုထုတ်တာနဲ့ပတ်သက်ပြီးတော့ဟိုမြန်မာနိုင်ငံမှာအသုံးချပြီးတော့အောင်မြင်သွားတဲ့ဖြစ်ရပ်ကောရှိခဲ့ပါလားတခြားနိုင်ငံနေနဲ့ပတ်သက်ပြီးတော့ဆရာအနေနဲ့အဲ့ဒါကိုနည်းနည်းပြောပြပေးပါဦး
ဟုတ်မြန်မာနိုင်ငံမှာတော့ခုနအဲကမ္ဘာပိုင်ရဲ့အဲလုပ်ငန်းလုပ်တာကွင်းကအစ်စ်နည်းနည်းတက်သွားတယ်ပေါ့နော်အဲဗီယက်နမ်နိုင်ငံကတော့အဲဒီလိုအညွန့်ငိမ့်ကိုတုတ်ပြန်တာတဲ့သူတို့ရဲ့အညွန့်ငိမ့်တစ်ခုကိုပြန်ပြီးဖန်တီးတာကိုတွေ့ရတယ်เนาะဒါ2000ခုနှစ်ကျော်ကျော်မှာဗီယက်နမ်နိုင်ငံကစပြီးဖွင့်တဲ့အချိန်မှာအဲသူတို့ရဲ့ KI တွေပြိုင်ဆိုင်မှုအညွန့်ငိမ့်ဆိုပြီးသူတို့လုပ်တယ်အဲ့ဒါက American အစိုးရရဲ့ USAID ကနေမှဘာသာငွေကြေးထောက်ပံ့တယ်ပူးပေါင်းဆောင်ရွက်ကြတာက Vietnam ကုန်သွယ်ရေးများအသင်းနဲ့ကျွန်တော်တို့ Asia Foundation နဲ့တွဲပြီးတော့အဲ့ဒီ PCI လို့တည်တဲ့ဒါကျွန်တော်တို့ Provincial Competitiveness Index ပေါ့ဆိုတာကိုလုပ်တယ်အဲ့တော့ဒီအညွန့်ငိမ့်ရဲ့သဘောကဘာလဲဆိုလို့ရှိရင်သူကဒီနိုင်ငံတစ်ခုကိုသုံးလို့နဲ့အကုန်လုံးအဝင်ကျင်မှဝင်မယ်တို့တော့လေအချက်လက်ရေဘူးရအခြေအနေထားကိုသိလို့ရတယ်အဲ့ဒီအတွက်ပြုပြင်ပြောင်းလဲမယ်ဆိုလို့ရှိရင်တော့ပြန်ပြီးတော့ ဒီနိုင်ငံတွေမှာဘာတွေကြုံနေရလဲပြဿနာတွေကဘာတွေလဲဆိုတာကိုပညာရှင်တွေကပြန်လေ့လာပြီးတော့မှအဲ့ဒီနိုင်ငံနဲ့ဆိုင်တဲ့အညွန့်ကိန်းကိုပြန်ပြီးတော့တိဆောက်ယူရတာရှိပါတယ်ဗီယက်နမ်မှာအဲ့လိုတိဆောက်ခဲ့တယ်တိဆောက်ခဲ့ရုံနဲ့မကဘူးသူကဒီ KI တွေကိုကြည့်တဲ့အခါမှာလဲ PCI index အညွန့်ကိန်းပေါ်မှာကြည့်ပြီးတော့ယာဒူ KI အုပ်ချုပ်ရေးမှုတွေကယာဒူအတက်ယာဒူအတူပြီးအဲ့ဒီမှာရှိတဲ့ဝန်ထမ်းတွေကယာဒူအတက်ယာဒူအတူတွေနဲ့ပါသူကဒီဆက်ဆက်လိုက်တဲ့အခါမှာဗီယက်နမ်မှာသူများတဲ့ပို့ပြီးပွင့်လာလဲမြန်ခဲ့တယ်ကဘာရဲ့စီးပွားရေးကြီးတဲ့ကိုဝင်ဖို့လဲအခြေအနေစဉ်းစားဖြစ်ခဲ့တယ်လို့ရှိတယ်မြန်မာနိုင်ငံမှာတော့အဲ့ဒီလိုထိမတော်ခဲ့မတော်ခဲ့အောင်ပေါ့နော
်အဲ့တော့ဒီလိုအညုံးကင်းတွေကိုဘလို့အကျိုးရှိရှိအသုံးချပြီးတော့ပြန်ပြီးတော့ဟိုအသုံးပြုနိုင်မလဲဆရာ
ပြန်ပြီးတော့ကျွန်တော်တို့လေ့လာရေးပြန်လုပ်ရပါတယ်နော်အညုံးကင်းကမိမိရဲ့အနေအထားတခြားနိုင်ငံတွေနဲ့ရှင်းလိုက်ရဲ့အနေအထားမှာရှိတယ်အဲ့တော့ကိုယ့်ရဲ့စနစ်ကဘယ်ကိုသွားမလဲဘာစနစ်လဲကိုယ်ကဘလို့ပြုတ်ပြင်းပြောင်းလဲကျင်တာလဲအဲ့ဒီအတွက်ကျွန်တော်တို့ပြန်ပြီးလေ့လာတယ်ဒါဒီအကုန်လုံးကဘလို့ဆောင်ရွက်မလဲဆိုတာကပြန်ပြီးတော့ပြုတ်ပြင်းပြောင်းလဲတခုကိုလုပ်တော့မယ်ဆိုရင်နော်ပညာရေးဆိုင်ရာဒေါင်းကနေနော်ကျွန်တော်တို့မှာအဖွဲ့အစည်းတစ်ခုရဲ့ structure ရပြောင်းကျင်တာလား structure ဆိုအဖွဲ့အစည်းတိစောက်ထားပုံရပြောင်းကျင်တာလားရင်းချင်းမှုရပြောင်းကျင်တာလားဒါမှမဟုတ်ရင်အဲ့ဒီအဖွဲ့အစည်းလုပ်ငန်းနဲ့ဆက်ဆက်နေတဲ့ဥပဒေတွေကိုပြောင်းကျင်တာလားနော်ပြီးရင်အဲ့ဒီဥပဒေတွေကနေထွက်လာတဲ့ကျွန်တော်တို့ regulation လို့ပြောတဲ့ပြဋ္ဌာန်းချက်တွေပေါ့နော်ပြဋ္ဌာန်းသတ်မှတ်ချက်တွေကိုပြန်ပြီးတော့သုံးတတ်တဲ့ဟာကိုသွားကျင်တာလားအစရှိတဲ့ဖြစ်ပေါ့ဒီအာရမိုင်ပုံကိုယ်တွေနဲ့ပညာရှင်တွေနဲ့ကျွန်တော်ဆွေးနွေးရပါတယ်ဆွေးနွေးပြီးတဲ့အခါမှာဒီရီမန်ချက်တစ်ခုကိုရောက်ပြီးတယ်အဲ့ဒီရီမန်ချက်ပေါ်မှာမူတည်ပြီးတော့လေ့လာရေးဒီဇိုင်းလုပ်ရတယ်လေ့လာရေးကနေမှထွက်လာတဲ့အကနေမှဘလို့ပြုပြင်ပြောင်းလဲပုံစံနဲ့တွားမလဲဆိုတာကိုလေ့လာရပါတယ်အညွန်ကိန်းတွေကနေယူလိုက်တာကတော့ကျွန်တော်တို့ဖြတ်လန်းကနေကျွန်တော်တို့ရက်လက်ပေါ့နော်ညံ့ညံ့ဆန်းဆန်းရတဲ့ဟာမျိုးရှိပါတယ်အဲ့တော့ရေရှည်တည်တတ်တဲ့ပြုပြင်ပြောင်းလဲတစ်ခုကိုတွားမယ်ဆိုရင်တော့စနစ်ကျတော့ကိုပြောပါမယ်